တောင်ကိုရီးယားနိုင်ငံသင်္ဘောမောက်မှုမှာယာနဲ့ချီပါသွားတဲ့ចောင်းသူចောင်းသားတွေတက်ကြတဲ့အန်ဆာမျိုးကចောင်းဒီကနေ့ကြာတာရင်းနေမှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်စေမကောင်းဖြစ်နေကြတဲ့ចောင်းသူចောင်းသားတွေចောင်းပြန်တက်နေကြပြီမဲ့အထက်တန်းစာတင်ကန်းတွေကစာတင်ကုန်အများအပြားမှာတော့စာတင်သားတွေကင်းမဲ့နေပါတယ်လွတ်နေတဲ့စာတင်ကုန်တွေပေါ်မှာပန်းစည်းတွေသတင်းစကားပါထားတဲ့စာတူတွေနဲ့ပြည့်နေပါတယ်ចောင်းပြန်ဖွင့်တဲ့အစာပိုင်းနေ့တွေမှာတော့ခြေကွဲဝမ်းနည်းနေကြတဲ့ចောင်းသူចောင်းသားတွေအတွက်နှစ်သိမ့်ဆွေးနွေးမှုတွေကိုအာရုံစိုက်လုပ်သွားမယ်လို့ចောင်းအာဏာပိုင်တွေကပြောပါတယ်ဧပြီလ16ရက်နေ့တုန်းကတိတ်မောက်သွားတဲ့သင်္ဘောမှာဒီကနေ့အတီးပြုတ်နိုင်သလောက်ဒီသေဆုံးသူဟာ159ယောက်ရှိသွားပါပြီရင်းငုတ်သမားတွေကရေတွေနောက်နေတဲ့ဒီအနောက်တောင်ဘက်ကမ်းလွန်ပင်လယ်ထဲမှာမှောက်ခုံနစ်နေတဲ့သင်္ဘောထဲမှာရှာဖွေကယ်ဆယ်ရေးကိုဆက်လုပ်နေပါတယ်နစ်သွားတဲ့စီဝေါ်သင်္ဘောမှာခရီးသည်456ယောက်ပါသွားပြီးတော့အများစုဟာဂျေကျုကျွန်းစီကိုလေလိုက်ခီးထွက်တဲ့အထက်တန်းကျောင်းသူကျောင်းသားတွေဖြစ်ပါတယ်154ယောက်ကိုပဲကယ်ဆယ်နိုင်ခဲ့ပါတယ်သင်္ဘောအမှုရ29ယောက်မှ9ယောက်သေဆုံးပြီးတော့မှောက်နေတဲ့သင်္ဘောကိုဆွန့်ခွာပစ်ထားခဲ့မှုနဲ့11ယောက်ကိုတော့ဖမ်းဆီးထားပါတယ်။တန်ချိန် 6840 ကျို့သင်္ဘောဘာကြောင့်မှောက်ခဲ့တယ်လဲဆိုတာစုံစမ်းစစ်ဆေးသူတွေကမပြောနိုင်ကြသေးပါဘူး။လေပြင်းတိုက်ခတ်လို့လှိုင်းကြီးလို့ဝင်းစီတွေကိုတိတိကျကျမတင်လို့ကြောင့်ဖြစ်နိုင်တယ်ဆိုတဲ့ဖြစ်နိုင်ခြေတွေကိုထည့်တွက်ပြီးတော့စုံစမ်းနေကြပါတယ်ရှင်။